လေးလက်ချဆန္ဒပြပွဲတွေကျုံနေရတဲ့ဟောင်ကောင်မှာဒီမိုကရေစီလိုလာသူလွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ခံကွက်မှုတွေကြောင့်ဒီကနေ့လွတ်တော်မှာအုပ်ချုပ်ရေးမှုကိလန်နှစ်ပတ်လည်အခြေပြမင်းငုံပြောမဲ့အစီအစဉ်တော်ရပြည့်နဲ့ဆုံးသက်သွားပါတယ်။အုပ်ချုပ်ရေးမှုလက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကန်ဆောင်ထားတဲ့လွတ်တော်အမတ်တွေကလွတ်တော်ခံပါတဲ့ဝင်လာတဲ့အုပ်ချုပ်ရေးမှုကိုဆန္ဒပြခဲ့ကြတာပါ။နောက်ပိုင်းမင်းငုံပြောနေတဲ့အချိန်မှာလည်းဟောရီကန့်ကန့်ခဲ့ရတဲ့အတွက်မင်းငုံစပြောပြီးတိတ်မချခင်မှာပဲအဆုံးသတ်ခဲ့ရပါတယ်။နောက်တစ်ချိန်လွတ်တော်ခံပါတဲ့ပြန်ဝင်လာပြီးမင်းငုံစပြောကိုကြိုးပမ်းခဲ့ပေမဲ့ကန့်ကွက်မှုတွေပြင်းထန်လာတဲ့အတွက်လွတ်တော်ဥက္ကဋ္ဌအန်ဒရူးလုံးကအခမ်းအနားရန်နာကြောင်းကြေညာခဲ့ရပါတယ်။နောက်ပိုင်းမှာတော့နှစ်ပတ်လည်ခြေပြမင်းငုံကိုအုပ်ချုပ်ရေးမှုလမ်းကရုံးမြင့်တန်ကြီးကနေပြောကြားခဲ့ရတာပါ။ချိန်နဲ့မှာပဲဟောင်ကောင်ကဆန္ဒပြပွဲတွေနဲ့ပတ်သက်လို့တရုတ်ပြည်မှာရည်ရွယ်စွပ်ပတ်မှုတွေကိုပြစ်တင်ရှုတ်ချတာအပါအဝင်ဒီမိုကရေစီတောက်ဆူဆန္ဒပြသူတွေကိုထောက်ခံအားပေးတဲ့အစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်မှာမနေ့ကပဲအတည်ပြုခဲ့ပါတယ်။ဒီနိုင်ငံရဲ့လူ့ခွင့်ရေးချုပ်ပေါင်းမှုတွေနဲ့ပတ်သက်လို့စီးပွားရေးအကျိုးမြတ်ကိုကြည့်ပြီးပြည့်ပြည့်စုံစုံမပြောဘူးဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာတစ်ဝှမ်းမှာလူ့ခွင့်ရေးအတွက်ပြောရေးဆိုခွင့်ဆွံ့ချောင်းရလိမ့်မယ်ဆိုပြီးတော့လည်းအတက်ခံဒီမိုကရက်တီအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ဖလိုစီကပြောဆိုခဲ့ပါတယ်။